ချင်းပြည်နေရအတော်များများမှာစစ်တပ်ဘက်ကတကောင်းဆင်းကောက်ယူနိုင်တာမရှိဘဲမြို့ရဲ့နေရာတချို့မှာသာကောက်ယူနိုင်တယ်လို့ချင်းရဒေသခံတွေကပြောပါတယ်။တကောင်းဆင်းကောက်ယူမှုမှာပူပေါင်းသူတွေကိုကာဝေးတပ်ဖွဲ့တွေကဖမ်းဆီးအရေးယူတာတွေလည်းရှိနေပါတယ်။ဒီအကြောင်းပြည်တွင်းသတင်းပေးပို့ချက်ကိုတော့ဥတမောင်တန်းကဆက်ပြောပြပါမယ
်။စစ်ကောင်းစီကနှစ်ပတ်တာပြည်လုံးကျတကောင်းဆင်းကောက်ယူနေတဲ့အခါချင်းပြည်နယ်မှာတော့စစ်တပ်ထိန်းချုပ်ထားတဲ့မြို့ကိုမြို့မြို့ပေါ်နေရာတချို့မှာသာတကောင်းဆင်းကောက်ယူနိုင်တယ်လို့ဒေသခံတွေကပြောပါတယ်။ဖလားမြို့ပေါ်မှာစစ်ကောင်းစီကတကောင်းဆင်းကောက်ပေးမဲ့စစ်ဘေးရှောင်တွေများပြားတဲ့အတွက်စစ်ကောင်းစီဝန်ထမ်းတွေရှိတဲ့နေရာတချို့မှာသာကောက်ယူနိုင်တယ်လို့ CNO CNTF ပြောရေးဆိုခွင့်ရှိသူ slide တီမီကအခုလိုပြောပါတယ်
။ကျွန်တော်တို့ဖလားကဟိုရက်ကွက်ရှစ်ကွက်ရှိတယ်အမရက်ကွက်ရှစ်ကွက်မှာလေးကွက်ကဒီမြို့ရဲ့အဆုံးဖက်မှာရှိတော့အဲ့နေရာမှာဆိုတော့သူတို့ကလုံးဝအကောက်နိုင်တဲ့အခြေအနေမှာမရှိဘူး။ဒါပေမဲ့ဒီမြို့တွင်းထဲမှာရှိတဲ့လက်ရွက်ကွက်ကိုတော့သူတို့နေရာကွက်ချသူတို့ကောက်တရရှိတယ်။အိမ်တိုင်းလည်းကောက်လို့မရဘူး။တော့ problem ဘီတူတွေကရှစ်ချောင်းတဲ့သူကပုံများတော့အဲ့လိုမျိုးပေါ့လေ။နောက်ပြီးတော့ကျွန်တော်တီးတလောက်တော့ဒီအစိုးရဝန်ထမ်းအိမ်ယာတို့ဒီစီဒီမလုံးတဲ့သူတွေအိမ်မျိုးပါတော့အလောက်ပဲသူတို့ကောက်တာပါ။ဟောဒီသူတွေအားလုံးအိမ်ကိုတော့လည်းမကောက်ပါဘူး။ကျွန်တော်တို့ဟောဘောအမေခံညုံတတနဲ့တို့လောက်တာလား
စစ်ကောင်စီကတကောင်စင်းကောက်တာကိုကောက်ခွက်ပြီးပြည်သူလူထုအနေနဲ့မပူပေါင်းကြဖို့ပူပေါင်းပါဝင်သူတွေကိုထိရောက်စွာအရေးယူမယ်လို့ချင်းညီနောင်အဖွဲ့ကလည်းစက်တင်ဘာလ30ရက်နေ့မှာထုတ်ပြန်ထားခဲ့ပါတယ်ချင်းညီနောင်အဖွဲ့ထိန်းချုပ်မြို့6မြို့ဖြစ်တဲ့မတူပီမင်းတပ်ကပက်လက်ဖလန့်တီးတိန်တွန်းဆန်မြို့တွေမှာတကောင်စင်းကောက်တာရှိပေမဲ့စစ်ကောင်စီနဲ့ပူပေါင်းသူတွေကိုအရေးယူခဲ့ပြီးဆက်ပြီးတော့လည်းအရေးယူသွားမယ်လို့ချင်းညီတော်အဖွဲ့ကဆိုပါတယ်စစ်ကောင်စီအလူရဲ့အနှဲငယ်ကိုသာကောက်ယူနိုင်တာဖြစ်ပြီးကောက်ယူတဲ့အချက်လက်တွေကမှားယွင်းမယ်လို့လည်းချင်းညီတော်အဖွဲ့ပြန်ကြားရေးအဖွဲ့ဝင်ဆလိုင်းဘွေအုပ်ကအခုလိုပြောပါတယ
်ကျွန်တော်တို့မတပြေအနီဆုံးမြို့နယ်ဖြစ်တဲ့ပလောဝဆိုရင်လည်းချင်းပြည်နယ်မှာလူဦးရေအများဆုံးမှာပါတယ်ပေါ့ဒါပေမဲ့အဲ့ဒီပလောဝမှာကလုံးဝစစ်ကောင်စီလည်းမရှိတော့ဘူးရန်ညားလည်းမလဲပတ်တော့တဲ့အတွက်ကြောင့်မလို့ဒီမျိုးနယ်ဟာလည်းလုံးဝသူတို့ကကောက်ခံနိုင်မဲ့နေထားတော့မရှိဘူးဆိုတော့ခြုံပြီးပြောရရင်တော့ချင်းပြည်နယ်ရဲ့ဒီ area တော်လကောင်းလူဦးရေတော်လကောင်းစစ်ကောင်စီကအချက်လက်ကောက်ခံနိုင်တဲ့ရာခိုင်နှုန်းကတော်တော်လေးနည်းပါတယ်သူတို့ကောက်ခံလိုက်တဲ့ချင်းပြည်နယ်ရဲ့အချက်လက်တွေကဒီဆေးရခိုင်နှုန်းတော်မပြည့်တဲ့အချက်လက်တွေပဲဒါသူတို့ကရမယ်ပေါ့လေလုံးဝမှန်ကန်မှုလည်းမရှိနိုင်ကြလို့ဒါအတိတ်ပဲလည်းရှိမှာမဟုတ်ဘူးပေါ့နော်အဲ့ဒါတွေရှိတယ်ချင်းညောင်ထုတ်ရှားနေမည်တွေထဲမှာဒီဆက်လက်ပြီးတော့မှတကောင်စင်းတွေကောက်ခံနေမယ်ဆိုရင်တော့ချင်းညောင်အနေနဲ့ဒီထုတ်ပြန်ထားတဲ့အတိုင်းပေါ့နော်ဒါအရေးယူခဲ့တာလည်းရှိပြီးဆက်လက်ပြီးတော့မှကျွန်တော်ပြင်းပြင်းထန်ထန်ကိုကျွန်တော်အရေးပြုဖို့ရှိပါတယ်လို့ထုတ်ပြန်ချက်တွေထုတ်ရသားနေပေါ့နော်သူတို့ကမလိုက်တာပဲနဲ့ကောက်ခံတဲ့နေမှုပေါ့ကိုကျွန်တော်ဖန်ဆီးထားတာတွေရှိတယ်အဲ့ဒီဖန်ဆီးထားတဲ့သူတွေကကျွန်တော်ထိမ့်သိမ့်တဲ့အနေထားပေါ့နော်ထိမ့်သိမ့်ပြီးတော့မှကျွန်တော်ကရှိတယ်ဒီအပြစ်ပေးအေးအေးယူမှုပိုင်းကတော့ကျွန်တော်တို့ကဆက်လက်လှုပ်ဆောင်ဖို့ရှိပါတယ်
2014ခုနှစ်လုံးကလည်းမြန်မာအိန္ဒိယနယ်စပ်ရီကော်ဒါလို့သကောင်းစီမကောက်နိုင်ခဲ့တဲ့နေရာတွေရှိခဲ့တာကိုဒေသခံတို့ကအခုလိုပြောပါတယ
်2014တုန်းကပေါ့သကောင်းစီနောက်ဆုံးကောက်တာကပြီးတော့ကျွန်တော်တို့ရီကော်ဒါမျိုးကချင်းလန်ကောင်စီတွေကတင်ထားတယ်ဆိုတော့အခုလည်းမြို့က CDF Forum ထင်းချုံဘောက်မှာရှိတယ်ပုံမှန်တိုင်းလည်းပတ်နေတယ်ဗျခန္ဓာဆိုင်ရာတွေလည်းမရှိတော့ဘူးဆိုတော့တကောင်ဆိုင်ကတော့ကောက်လို့မရဘူးဗ
ျမြန်မာနိုင်ငံမှာဆယ်နှစ်တကြိမ်ပြည်လုံးကျွတ်တကောင်ဆိုင်ကောက်ယူတာဖြစ်ပြီး2014ခုနှစ်မှာတိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကချင်ပြည်နယ်နဲ့ကရင်ပြည်နယ်နေရာတချို့ကလွဲပြီးတနိုင်ငံလုံးကောက်ယူနိုင်ခဲ့ပြီးနဲ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတော့စစ်တပ်ထိန်းချုပ်ထားတဲ့မြို့ကြီးတွေကလွဲလို့ကာကွယ်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့မြို့အတော်များများမှာစစ်ကောင်စီကတကောင်ဆိုင်မကောက်ယူနိုင်ခဲ့ပါဘူးအဒီပကနေရပြီကိုတော့အချိန်3လလောက်ယူပြီးလုံခြုံရေးစစ်ကြောင်းတွေနဲ့ကောက်ယူသွားမယ်လို့စစ်ကောင်စီရဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အာဝန်ကြီးဌာနဝန်ကြီးဦးမြင့်ကျိုင်ကသတင်းမီဒီယာတွေကိုဖြန့်ကြားထားပါတယ်စစ်ကောင်စီကောက်ယူတဲ့တကောင်ဆင်းပါမေးခွန်းတွေနဲ့ပတ်သက်လို့ပြည်သူလူထုကြားမှာစိုးရိမ်ချက်တွေရှိနေပါတယ်